မနေ့ဖေဖော်ဝါရီလ22ရက်နေ့ကနယ်သာလန်နိုင်ငံဒီဟိတ်မြို့နိုင်ငံတကာတရားရုံးမှာပြုလုပ်သွားတဲ့ဂမ်ဘီယာနဲ့မြန်မာအမှုဒုတိယအကြိမ်ကြားနာပွဲမှာဒုတိယနေ့အဖြစ်ဒီမြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှု genocide ကျူးလွန်နေဆိုတဲ့ကိစ္စကိုဂမ်ဘီယာနိုင်ငံကရှောက်ထားဆွဲဆိုနိုင်ကြောင်း ICJ အနေနဲ့လည်းကြားနာစစ်ဆေးနိုင်ကြောင်းဥပဒေအကိုးအကားတွေနဲ့ဂမ်ဘီယာဘက်ကခြေပရှောက်လဲသွားပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့ဦးကျော်စံသာရုကမေးမြန်းတင်ပြမှာပ
ါဦးတန်းလွင်တို့ခင်ဗျာ ICJ နိုင်ငံကတရားဥပဒေကမ်ဘီယာ versus မြန်မာကမ်ဘီယာနဲ့မြန်မာဖြစ်တဲ့အမှုကိုဒုတိယအကြိမ်ကြားနာပွဲပြုလုပ်နေပါတယ်မနေ့ကဖေဖော်ဝါရီ22ရက်နေ့မှာဒုတိယအကြိမ်ကြားနာပွဲရဲ့ဒုတိယနေ့အဖြစ်နဲ့ကြားနာခဲ့ပါတယ်အဲ့ဒီမှာကမ်ဘီယာနိုင်ငံကပြန်လည်ပြီးတော့ရှောက်ထားတာဖြစ်ပါတယ်ပထမနေ့မှာကတော့မြန်မာဘက်ကရှောက်ထားရတာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒုတိယနေ့အခြေအနေကိုမပြောခင်ပထမနေ့ကမြန်မာဘက်ကရှောက်လိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအချင်းချင်းလေးပြန်ပြောပြပါခင်ဗျာ
ဟုတ်ကဲ့ပထမနေ့မြန်မာဘက်ကရှောက်လွဲမှုတွေမှာတော့တကယ်တမ်းပြောရမယ်ဆိုလို့ရှိရင်တော့ဟိုပထမပိုင်းပေါ့နော်လွန်ခဲ့တဲ့နှစ်နှစ်လောက်က2019ဒီဇင်ဘာတုန်းကဒီဂမ်ဘီယာကနေပြီးတော့မြန်မာနိုင်ငံနဲ့ရိုဟင်ဂျာရေကိုဦးတိုက်ရှောက်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ခြေပခဲ့တဲ့အချက်တချို့အပါအဝင်ပေါ့နော်အဲ့ဒါတွေပဲထပ်ပြီးတော့ပြန်ပြီးခြေပတာလို့ဟိုမြင်လို့ရပါတယ်ဒါပေမဲ့ပထမတစ်ခေါက်တုန်းက2019ဒီဇင်ဘာတုန်းကပေါ့နော်အဲဒီမှာဦးကျော်စံတာတို့လည်းကိုယ်တိုင်သွားပြီးသတင်းယူခဲ့ပါတယ်အဲ့တော့ကအဓိကဦးတည်ချက်ကပါလဲဆိုတော့ဂမ်ဘီယာကဆွဆွဲတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးတုံးတတ်နေပါတယ်ဆိုတော့ဆွဆွဲချက်ကိုသေချာလက်ခံပြီးစစ်ဆေးမယ်အစားအဝိုးဒီကိစ္စဒီကိစ္စတွေကဖြစ်နေတယ်ဒီကိစ္စကိုလက်ခံကြောင်းလက်မခံကြောင်းမဆုံးချက်ခင်မှာပြဿနာကြီးထပ်ပြီးကြီးမသွားအောင်အတွက်ဆိုပြီးတော့ဒီကြားရကာလမှာအရေးယူဆောင်ရွက်ပြရမယ့်ကိစ္စတွေကိုတင်သွင်းပါတယ်ဆိုပြီးတော့သူကဂမ်ဘီယာကဂျာပြအနေနဲ့တင်သွင်းတာ哦တင်သွင်းတော့ဒီတင်းချက်တွေကိုအဲဒီတော့ကတော့ဒေါက်တာဆုကြည်ဦးဆောင်တဲ့အဖွဲ့ပေါ့နော်အဲဒါတွေတော့လုတ်ကြမလို့ဆိုတော့ကန်တော့ကန်ခွက်ခဲ့တယ်ဒါပေမဲ့မအောင်မြင်ဘူးဗမာဘက်ကရှုံးနေငယ်လို့ပြောလို့ရတာပေါ့နော်အဲတော့ဂမ်ဘီယာရဲ့တင်သွင်းချက်ကိုဟိုဒီ ICJ ကနေပြီးလက်ခံပြီးတော့ဒါဗမာနိုင်ငံမှာလုတ်အောင်မဲ့ဓာတ်ပြဟိုစီမံချက်တွေပေါ့နော်အဲဒါတွေကိုဟိုအတည်ပြုပြီးတော့ဗမာနိုင်ငံကိုလည်း6လတကြိမ်ဒီကိစ္စတွေတော့အစီရင်ခံကတင်ရမယ်ပါညာဆိုတာနဲ့ဟိုဆုံးဖြတ်ချက်ချလိုက်တယ
်ဒုတိယကျမ်းမာတဲ့နေ့ဖြစ်တဲ့ဂမ်ဘီယာဘက်ကချစ်ပါတဲ့ကိစ္စကိုလည်းပြောပါဦးခင်ဗျာ
โอเคအဲ့မှာကျွန်တော်ကစစောင်းအဖြေတုန်းကကြံခဲ့တာကပထမနေ့မှာဒီဟိုမြန်မာဘက်ကပါတယ်အဓိကပြောလဲဆိုတော့အဓိက၄ချက်ပေါ့နော်အဓိကတော့ဒီကျွန်တော်အတူတူပြောရမယ်ဆိုလို့ရှိရင်ဂမ်ဘီယာနိုင်ငံဟာသူ့ရဲ့နိုင်ငံအနေနဲ့သူကိုယ်တိုင်ဆွဲတာမဟုတ်ဘဲနဲ့ OIC လို့ခေါ်တဲ့ Islamic ဖွဲ့နဲ့ပြည်ညွှန်ကြားချက်နဲ့ဆွဲတဲ့ကိုစားပြုဆွဲတဲ့ကိစ္စမျိုးဒီကိစ္စမျိုးဟာဒီအကျုံးဝင်ပေါ့နော်ဒီ ICJ ရဲ့လုပ်ငန်းစဉ်တွေမှာဆိုပြီးတော့နံပါတ်၁ခန့်ခွက်တယ်နံပါတ်၂အချက်ကတော့ဂမ်ဘီယာနိုင်ငံဟာဂမ်ဘာနိုင်ငံအနောက်မြောက်ပိုင်းကဒီရိုဟင်ဂျာတွေရေးနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ထိခိုက်နေနာရတဲ့နိုင်ငံလည်းမဟုတ်ဘူးဝေးပါပေါ့နော်အဲဒီတော့ဒီကိစ္စအင်းနဲ့ပတ်သက်ပြီးတော့ဟိုကိုယ်တိုင်သက်ဆိုင်မှုတိတ်မရှိတဲ့အကြောင်းမလို့ဒါတရားစွဲဆိုမှုမရှိဘူးပေါ့နော်ဒါနံပါတ်2အချက်နံပါတ်3ကတော့ဒီဟို genocide ဒီလူမျိုးတုံးတတ်ပြတ်မှုဟိုကာကွယ်ရေးဗြိတိန်စာချုပ်ကိုယ်တိုင်နဲ့ပတ်သက်တယ်အဲဒီထက်မှပါတဲ့ဒီလေအပိုက်ရှိဆိုတဲ့အချက်ကိုပေါ့နော်ဗမာကနေပြီးတော့ဟိုချွင်းချက်အနေနဲ့ဟိုထားပြီးလက်မှတ်ထိုးထားတာဆိုတော့အဲ့လိုချွင်းချက်ထားတဲ့ခါထားပြီးတော့ဖြစ်တဲ့အတွက်ကြောင့်မလို့ဒါကဒီဂမ်ဘီယာရဲ့ဆွဆဲချက်ကိုဗမာအနေနဲ့ရင်ဆိုင်ဖြေရှင်းစရာမလိုဘူးဆိုပြီးတော့ပြောတယ်အဲနောက်ဆုံးအချက်ကတော့ပါလဲဆိုတော့ဒီဂမ်ဘီယာနဲ့မြန်မာနိုင်ငံကြားထဲမှာပေါ့နော်ဒါပြဿနာငင်းပွားမှုဆိုတာတစ်စုံတစ်ကြားဒါမှမရှိခဲ့ဘူးမရှိခဲ့တဲ့အတွက်ကြောင့်မလို့ဒီကိစ္စတွေကိုနှစ်ဖက်မရှင်းမနဲ့တရားရုံးအထိတက်ပြီးတော့တင်ပြဟိုရှောက်ထားပိုင်ခွင့်ဆိုတာမရှိဘူးဆိုပြီးတော့ဒါဒီချက်တွေနဲ့ညင်းခဲ့တာ
ဆိုတော့အခုဒုတိယနေ့မှာဂမ်ဘီယာဘက်ကပြန်လဲခြေပါတဲ့ကိစ္စလေးဆက်ပါဦ
းတစ်ချက်ချင်းစီပဲပြောကြရမှာပေါ့နော်တစ်ချက်ချင်းစီမှာဆိုလို့ရှိရင်ဒါဦးကျော်စံတော်လည်းသိတဲ့အတိုင်းပဲဒီဂမ်ဘီယာကဒီ OIC ကိုကုစားပြုပြီးဆွဲရဆိုတဲ့အချက်ကိုဟိုပြန်ခြေပါတဲ့နေရာမှာဟာကျုပ်တို့ကတော့ဂမ်ဘီယာနိုင်ငံဟာသိနေမယ်ဒါအချုပ်ချာအနာပိုင်ဖြစ်တယ်ဘယ်နိုင်ငံရဲ့ဩဇာကနိုင်ငံမှမဟုတ်တယ်လို့ဒါအခုဘယ်နိုင်ငံမှကုစားပြုတာလည်းမဟုတ်ဘူး။အဲအလားတူပဲသူကပြောလဲဆိုတော့အခုဒီဟိုတိုင်ကြားတဲ့ကိစ္စဟာနော်ရိုဟင်ဂျာတွေရဲ့လူအခွင့်အရေးဖောက်ပြက်ခံရမှုကိုသူတို့ဟိုကာကွယ်ပေးဖို့တင်လည်းမကဘူး။နော် Genocide Convention ကိုလက်မှတ်ထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့နောက်ထပ်အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံရဲ့တာဝန်ပေါ်လျှော့ဖောက်ပြက်မှုတွေပေါ့နော်။ဒါကိုဟိုကိုကိုယ်တိုင်သုံးချက်ချက်နဲ့ဒါရည်ယူပေးဖို့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကပုံပုံတိုင်းတာပြီးတော့နံပါတ်1ကိုသူကပြောင်းရင်းခြေပါတယ် ဒါနဲ့ပတ်သက်လို့တခြားဟိုရောရှိတာပေါ့ဗျာဒီဟိုဘယ်လိုပြောမလဲဟိုဥပဒေအထောက်အထားကိုးကားကြီးရောရှိတာပေါ့ကျွန်တော်အနေနဲ့တော့အရေးကြီးမပြောချင်ဘူးလေ
ပြပါတယ်ဟုတ်က
ဲ့ဟုတ်ကဲ့ဒုတိယချက်တော့သူကပြောသလိုအဲဒီဟို injury state လို့ဆိုတော့သုံးတာပေါ့နော်အဲ့ဒါကဒီပြဿနာကြီးနဲ့ပတ်သက်ပြီးတိုက်ရိုက်နှိမ့်နာမှုမရှိတဲ့နိုင်ငံဆိုတော့ဟိုမြန်မာနိုင်ငံရဲ့ဟိုပြန်ပြီးတော့ခြေပွားချက်ပေါ့နော်ဂမ်ဘီယာအဝေးကြီးတဲ့ဒီရင်းကြိုင်နဲ့ဘာမှတကယ်ပတ်သက်တာမဟုတ်ဘူးဆိုတဲ့အချက်ပေါ့နော်အဲ့ဒီဟာမှာမရောတကယ်တမ်းကြရင်တော့ကျွန်တော်လည်းနားထောင်နေရင်းနဲ့ကျွန်တော်တို့ကဘယ်လိုဖြစ်လဲဆိုတော့ဒါအာမန်ဒူတွေပေါ့နော်ကျွန်တော်ဥပဒေပညာရှင်လည်းမဟုတ်ဘူးအဲအလားတူပဲတခြားဟိုဥပဒေဆိုတဲ့နေရာမှာလည်းကိုကလက်တင်ဘာသာရောပြင်သစ်ဘာသာရောဥပဒေစီရင်ထုံးနေရောနော် jurisprudence လို့ခေါ်တဲ့ဟိုလျှောက်လွှဲချက်နဲ့ပတ်သက်တဲ့ဟိုသုံးသပ်ချက်နဲ့ပတ်သက်တဲ့ theory ရောဒါတွေကကျွန်တော်တို့အနေနဲ့ဒုတိယနားထောင်ပြီးတော့နားလည်နိုင်တဲ့ကိစ္စတွေမဟုတ်ဘူးလေနည်းနည်းပြီးတော့အဲ့ဒီဒီဘက်ကတော့နည်းနည်းရှုပ်ထွေးတယ်သူကိုကားလာဆိုရင်ကျွန်တော်ကဘောစီယာမှာဖြစ်ခဲ့တဲ့ကိစ္စတွေမှာအဲဒီလိုနှိမ့်စားမှုရှိမရှိပါညာပေါ့နော်အဲ့ဒါကြီးလက်ကိုကားရဲဆိုတော့အကျမ်းမရတော့ဒါသူ့အနေနဲ့ပြန်ချိပါတာကဒီလိုတိုက်ရိုက်သက်ဆိုင်မှုရှိတဲ့နိုင်ငံဟုတ်တယ်မဟုတ်တယ်ဆိုတာကတော့အဓိကမဟုတ်ဘူးပေါ့နော်ဒါဒီသူ့အခွင့်အရေးနဲ့ဒီလိုသူမျိုးစုံတပ်ဖြတ်မှုတွေကိုကာကွယ်စားသိရအဓိကဖြစ်တယ်ဆိုတဲ့အချက်ကိုပဲပြောသွားတာပါဟု
တ်ကဲ့ဆိုတတိယအချက်လည်းပြောပါဦ
းတရားချက်ကတော့နည်းနည်းတော့ဟိုပုံပြီးတော့စိတ်ဝင်စားဖို့တော့ကောင်းတယ်အဲ့ဒီမှာကျွန်တော်ဘယ်လိုပြောမလဲဟိုလမ်းလောက်တာပေါ့နော်ဟိုနားလည်းမိတဲ့အချက်ကလေးတွေလည်းရှိရဲဥပမာအပြင်အင်္ဂလိပ်ဘာသာပေါ့နော်အင်္ဂလိပ်ဘာသာမှာဟို call upon ဆိုရဲဟိုကျွန်တော်တို့အင်္ဂလိပ်ဘာသာဝေါ်ဟာရရှိတာပေါ့နော်အဲ့ call upon ဆိုရဲဝေါ်ဟာရကတော့ဒီ Oxford English Dictionary ထဲမှာဟိုပြောတဲ့အတိုင်းဆိုလို့ရှိရင်ဒါမြစ်တရားခံပြီးတိုင်ကြားတယ်ပေါ့ဟိုအကြောင်းကြားတိုင်ကြားပြီးတော့ဟိုအရေးယူပေးဖို့ပြောတယ်ပေါ့ဗျာအဲ့ဒါက call upon ဆိုတဲ့စကားအဲ့ဒါအပြင်ကိုနောက်ထပ်ဒီ call upon ဆိုတဲ့စကားကဒီ Rohingya Genocide Convention ဘိန်းညင်စာရင်းရဲ့ဒီအပိုက်၈မှာပါတယ်ဒါမြန်မာချင်းချက်လောက်ထားတဲ့အပိုက်၈အဲအဲ့ဒီအပိုက်၈ထဲမှာပါတဲ့ call upon အင်္ဂလိပ်ဘာသာနဲ့အဲ့လိုစောစောကျွန်တော်ပြောတဲ့အသေးပဲရတယ်ဒါပေမဲ့ပြင်သစ်ဘာသာတွေစပိန်ဘာသာတွေနဲ့သွားပြီးတော့ရေးထားတဲ့စာမှာကိုအသေးပဲဖောက်မယ်ဆိုလို့ရှိရင်သူကဘာလို့ဒီရလဲဆိုတော့ Seizing the Cult လို့ပေါ့နော်စည်းစင်းတဲ့ကုတ်ဆိုတာကတော့တရားရုံးတော်ကိုကူးတိုက်လျှောက်ထားတယ်ဆိုပြီးတော့အိပယ်ရရရအဲ့ဒါအပြင်ကိုအဲဒီ call upon to the competent organs of the United Nations ပေါ့အဲ့ဒါက competent organs of the United Nations ဆိုတဲ့စကားအတိအကျဘာသာပြန်မယ်ဆိုတော့အင်္ဂလိပ်လိုဘာသာပြန်မယ်ဆိုရင်တော့ကုလသမဂ္ဂရဲ့လက်အောက်ခံသက်ဆိုင်ရာအဖွဲ့အစည်းတွေလို့ဆိုတဲ့အိပယ်ရရဒါပေမဲ့လည်းဒီနေ့ကပြောခဲ့တဲ့ဗမာရဲ့ရှင်းပါချက်ကတော့အဲ့ဒီကုလသမဂ္ဂရဲ့လက်အောက်ခံသက်ဆိုင်ရာအဖွဲ့အစည်းတွေလို့သူကမသုံးမဲ့နဲ့ဟိုမယူဆပဲနဲ့ဒါကအဲ ICJ ပေါ့နော်ဒီတရားရုံးဆိုပြီးတော့သူကသိပ္ပံသတ်မှတ်တယ်အဲ့တော့အပိုင်း၈ထဲမှာသူလက်မခံမဲ့နဲ့ချင်းပြတ်ထားခဲ့တဲ့ဟာကဘာလဲဆိုတော့သူကပြန်ပြောပမာပြောခဲ့တာကဒါဟာနော်ဒီဟိုတရား ICJ ကိုဥတိုက်လျှောက်ထားခွင့်ရှိတယ်ဆိုတော့အချက်ကိုပမာကချင်းပြတ်ထားပြီးတော့ဟိုလက်မထိုးခဲ့တာမလို့အခုလာပြီးတော့ဘာမှကိစ္စလားတိုင်ရအောင်လက်မခံဘူးဆိုပြီးတော့ပြောနေတာဆိုတော့ဒီနေ့အခြေပါတဲ့အခါကျတော့ဒါကငကိုယ်တော့ကလည်းဟူပြီးခဲ့တဲ့ခေါက်တော့ကလည်းဟိုအနေနဲ့ဒီ ICJ မှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့တော့ကလည်းဟိုအကြမ်းမြင့်တော့တော့သူတို့ပြောဒီလောက်တော့အတိအကျရောမဟုတ်ပြီမဲ့သူတို့ပြောတဲ့ထက်မှဒီလိုအသေးစိတ်လေးတွေမပါဘူးဒီဟိုတကယ်လုံးမသုံးတော့သေးစိတ်မပါပြီမဲ့သူတို့ကဟိုဒီအပိုက်ရှုပ်ကိုချင်းချက်ထားတဲ့အတွက်ကြောင့်မလို့တရားမစွဲထိုက်ပါဘူးသူကပြောခဲ့ဘူးတော့ရှိတယ်။ဒါပေမဲ့အဲ့ရနောက်ဆက်တွဲအပိုက်ကိုပြန်ကြည့်လိုက်တဲ့အခါကျတော့အဲ့ထဲမှာတိတိကျကျညွှန်ထားတယ်နော်။ဟိုဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားထဲမှာဖောက်ပြမှုတွေရှိလို့ရှိရင်နော် ICJ ဆိုတဲ့နာမည်အတိအကျနဲ့အဲ့ဒါကိုတိတိကျကျပြောပြီးတော့ဟိုဒီဥတိုင်းလျှောက်ထားခွင့်ရှိပါတယ်ဆိုပြီးရေးထားတယ်။အဲ့ဒီပိုက်ကိုကျတော့ပမာလက်မှတ်ထိုးထားတယ်။ဆိုတော့ဒီလိုလက်မှတ်ထိုးထားတဲ့အတွက်ကြောင့်မလို့ပြီးခဲ့တဲ့တစ်ခေါက်တုန်းကလည်း ICJ ကဟိုကမ်ဘီယာဘက်ကိုအနိုင်ပေးပြီးတော့ဗမာဘက်ကိုဒါဆွဲနိုင်ရှိတယ်ဆိုပြီးပြောပြီးဒီဆုံးဖြတ်ချက်အတိုင်းဆက်လုပ်ပါဝင်ရအခုဒီနေ့ဟိုကကမ်ဘီယာပြောတဲ့ဆိုတဲ့သဘောကတော့
ဆိုတော့အခုကြည့်ကြည့်မယ်ဆိုရင်တကယ်တော့ဒီဟာကဆောက်လဲပြီးသားကိစ္စတွေကိုထပ်ပြီးတော့ဆောက်နေကြဆိုဖြစ်နေပါတော့
အဲအဲ့ဒါပေါ့အဲ့ဒါကြောင့်အဲ့ဒီဟိုနံပါတ်၄ချက်ဆိုလဲတန်ခဲ့တယ်ရတယ်နံပါတ်၄ချက်တုန်းကလည်းဆောက်လဲပြီးသားကိစ္စသဘောပဲအဲဘာကြောင့်လဲဆိုတော့အဲ့တုန်းကလည်းဒါဂမ်ဘီယာနဲ့ပမာကြားမှာဗာပြဿနာမှမရှိပါဘူးဆိုတဲ့သဘောမျိုးပမာအချမ်းချင်းပြောခဲ့တာပဲအဲ့ကောင်ကလည်းဒီတစ်ခေါက်လောက်တော့ဟိုအချက်လည်းအင်းဒါမှလည်းအဲ့တော့အဓိကအချင်းကတော့ဟိုပြောချင်တာကဂမ်ဘီယာကပြောတယ်ဟိုဒါပေမဲ့ဟ ဟိုဗမာနဲ့ပတ်သက်ပြီးတော့တိတိကျကျဗမာကြီးဗမာကိုဟိုတရားစွဲမယ်လို့ဗမာနဲ့ဟိုဒီကိစ္စမှာအပြန်အလှန်ညင်းတာခုနကြီးမရှိခဲ့ဘူးပေါ့နော်အဲစာလီစာနဲ့မျက်နှာရှိတဲ့အကြောင်းအရာလေးကိုလမ်းပို့တယ်လမ်းပို့ပြီးတော့အဲ့တည်းမှာလည်းတိတိကျကျအဲဘယ်နည်းရဲ့ဘလောက်ကြာလို့ရှိရင်ပြန်ပြောင်းလဲဘယ်တော့ဒါဆက်လုပ်မယ်ဆိုတာကြီးမပါဘူးပေါ့နော်အဲ့တော့ဗမာကဟိုအကြောင်းကိုပြောင်းပေါ့အကြောင်းမပြောင်းတဲ့အတွက်ကြောင့်လို့ဒီကိစ္စမှာဗမာနဲ့ဂံပြီးတော့ကြားထဲမှာဘာမှပြဿနာမရှိဘာမှပြဿနာမရှိတဲ့ကိစ္စကိုတစ်ဖက်ဒီလိုပြဿနာမရှိတဲ့ဘဲနဲ့ဟိုရုံတော်ကြီးဦးတိုက်လျှောက်ထဲဆိုတာမဖြစ်အောင်ဆိုတဲ့သဘောဗမာဟိုဘာမှမကြည့်ခဲ့ဘူးဒါပေမဲ့ဒီတော့မှတော့ဂံပြီးယားဘက်ကအခြေအနေတွေနဲ့ပြန်ပြောတာကအာကုလသမဂ္ဂမှာဂံပြီးယားတက်ပြောဦးလေဒီဗမာအရေးကိုအဲ့မှာဦးကျော်တင်းဆွေကထားပြီးကန့်ကွက်ခါကြည့်ခဲ့ဘူးလေအလားတူပဲဒီ OIC ဆိုတဲ့အဖွဲ့မှာဂံပြီးယားဦးဆောင်ပြီးတော့ဗမာရေးရင်ဂျာရေးကိုသူတို့ကန့်ကွက်ပါလေလုပ်ပါမယ်လို့ပြောတယ်အဲ့တော့မြန်မာနိုင်ငံရဲ့ဌာနကနေပြောကန့်ကွက်တယ်ဆိုပြီးကြီးညာချက်ထုတ်ဘူးလေဒါရီဟာငင်းကုန်မှုနှစ်ဖက်အကြားငင်းကုန်မှုတွေမဟုတ်ဘူးလားလို့ပြန်လည်မေးခွန်းထုတ်တာ။အဲတော့ဒါအပြင်နည်းနည်းလေးပို့ပြီးတော့ထူးဆန်းတဲ့ကျွန်တော်စိုးစိုးပြောတယ်အင်္ဂလိပ်သုံးနှုန်းလေးတွေပေါ့နော်။အဲ့ဒါပါလဲဆိုတော့ကျွန်တော်ဒီနေ့လေဒီ silent veto ဆိုတဲ့သကလုံးလေးပေါ့နော်။သုံးသွားတာတည်း။ဘာကြောင့်လဲဆိုတော့သူကသုံးသွားတဲ့အကြောင်းအရာဘာလို့လဲဆိုတော့အဲတစ်ဖက်နဲ့တစ်ဖက်လို့ငင်းပွားကြရင်ပေါ့နော်။တစ်ဖက်ကဘာမှပြောပြန်မပြောဘဲနဲ့နှုတ်သိမ့်နေတာ။အဲပြောရမယ်ဆိုတော့ဘာမှပြန်မပြောငင်းလည်းမငင်းဘူး။နော်ဘာမှလည်းမလုပ်ဘူးပေါ့နော်ဟိုလိလိရှိထားရပေါ့နော်အဲအဲ့လိုလိလိရှိထားတာကိုဒါပြဿနာမရှိဘူးလို့ပြောလို့ရမလားဆိုတဲ့မေးခွန်းကိုပြန်ထုတ်တာ
ဟုတ်ကဲ
့ဟုတ်ကဲ့အဲပြန်သောက်ကောင်းပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အကျဉ်းချင်းပြောရင်တော့ဟိုပထမအကြိမ်ငါဆောက်လိုက်ခဲ့တာခြေပါခဲ့တာတွေကိုနည်းနည်းပူချက်ပြီးတော့ပြောကြရတယ်ဆိုရင်စကားဥပဒေအသုံးနှုန်းတွေပုံများလာတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့လေဒီတရားရုံးသဘာဝတရားနောက်ဆုံးမှတ်ချက်စကားလည်းပြောပါအောင်ခင်ဗျာ။ဘာများပြောသွားလဲဒီက
။သူကတော့ဟိုထုံးစံတိုင်းဟိုရှေ့ဆက်ဘာလုပ်မလဲဆိုတာကိုအတုံးတက်ပြောပြတာပေါ့နော်။25ရက်နေ့မှာပမာဒဏ္ဍာရီပွဲရမယ်။28ရက်နေ့မှာဂမ်ဘီယာနောက်ထပ်ဒဏ္ဍာရီပွဲရမယ်။အဲ့ဒါကအခုဒီ3နိုင်ကြီးပြောခဲ့တဲ့အချက်တွေပေါ်မှာပဲပြန်မူတည်ပြီးတော့သူတို့အနေနဲ့ဟိုနောက်ထပ်သူတို့ဘာများထပ်ပြီးတော့အကြောင်းဒီပြပြီးတော့ညင်းမလဲဆိုတာကိုပဲသူတို့ကကြည့်နေတာ။အဲ့တော့ဒီတနားကြီးခွဲစီအတိပြောတဲ့နေရာမှာပြောပြီးသားကြီးထပ်မပြောနဲ့နော်ဆိုရဲအကြောင်းကိုပဲသူနောက်ဆုံးအနေနဲ့သတိပေးလိုက်တာပ
ါဟုတ်ကဲ့ဥက္ကဋ္ဌကျွန်တော်နောက်နေ့လည်းပဲဆက်ကြတာပါခင်ဗျာကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ